ယေရှုခရစ်တော်ရဲ့ဖွားမြင်တော်မူခြင်းအကြောင်းကိုကျွန်တော်ဝေငှသွားမှာဖြစ်ပါတယ်။ဒီနေ့နိုင်ငံတကာသတင်းကိုကျွန်တော်တို့ကြည့်မြန်ဆိုရင်အံ့ဩစရာကောင်းတဲ့ကလေးမွေးဖွားခြင်းတွေကိုကျွန်တော်တို့တွေ့နိုင်ပါတယ်။လေးမွာဖို့မွေးတဲ့အကြောင်းတွေ၊ခုနှစ်မွာဖို့မွေးတဲ့အကြောင်းတွေစသဖြင့်အခုသိပ္ပံပညာတိုးတက်လာတာနဲ့အမျှဖန်ပြုံတည်သားကိုလွယ်ပြီးကလေးမွေးတဲ့သူတွေလည်းရှိလာပါတယ်။ဒါတွေဟာအံ့ဩစရာကောင်းပါတယ်။ဒါပေမဲ့ဒီထက်အံ့ဩစရာကောင်းတဲ့ကလေးမွေးဖွားခြင်းအကြောင်းရှိပါသေးတယ်။အဲဒါကတော့အပြုကညာမာရိကသားယောက်ျားလေးကိုဖွားမြင်တဲ့အကြောင်းပဲဖြစ်ပါတယ်။အပြုကညာမာရိကယောက်ျားရဲ့မျိုးစေ့မပါပဲသားယောက်ျားလေးကိုဖွားမြင်ခဲ့ခြင်းဟာကပ္ပလူသမိုင်းမှာအံ့ဩပွဲအကောင်းဆုံးကလေးမွေးဖွားခြင်းအကြောင်းဖြစ်ပါတယ်။အပြုကညာမာရိကယောက်ျားရဲ့မျိုးစေ့မပါပဲကိုယ်ဝန်ရှိလာပြီးသားယောက်ျားကိုဖွားမြင်ခဲ့ခြင်းဟာတဘာဝလွန်တရားဖြစ်ပါတယ်လူတို့ရဲ့သိပ္ပံပညာရှုထောင့်ကနေကြည့်မယ်ဆိုရင်တော့ယောက်ျားရဲ့မျိုးစေ့မပါဘဲသားယောက်ျားလေးမွေးဖွားတယ်ဆိုတာမဖြစ်နိုင်ပါဘူးမျိုးရိုးပညာရှင်များရဲ့အဆိုအရကလေးမွေးဖွားဖို့အတွက်ယောက်ျားရဲ့မျိုးစေ့နဲ့မိန်းမရဲ့မျိုးဥတွေ့ဆုံပြီးမှတည်သားဖြစ်လာပြီးမိခင်ရဲ့တအိမ်ထဲမှာဖြစ်ရဖြစ်စဉ်အတိုင်းမွေးလာရတယ်လို့ဆိုပါတယ်တတိသားဟာယောက်ျားလေးလားမိန်းကလေးလားဆိုတာယောက်ျားရဲ့မျိုးစေ့ကအဆုံးအဖြတ်ပေးတယ်လို့မျိုးရိုးပညာရှင်များကဆိုပါတယ်မျိုးရိုးပညာရှင်များရဲ့ဖန်ပြုံတတိသားဟာလည်းတကယ်တော့တဘာဝလွန်တရားမဟုတ်ပါဘူးယောက်ျားရဲ့မျိုးစေ့နဲ့မိန်းမရဲ့မျိုးဥကိုဖန်ပြုံထဲမှာတွေ့ဆုံစေခြင်းကလွဲရင်ဘာမှထိုးခြားတာမရှိပါဘူးအဲ့ဒီဖန်ပြုံတတိသားကိုမိခင်ရဲ့တအိမ်ထဲမှာထည့်ပြီးပုံမှန်ဖြစ်ရိုးဖြစ်စဉ်အတိုင်းမိခင်ကမွေးဖွားပေးရတာပါယေရှုခရစ်တော်ရဲ့ဖွားမြင်တော်မူခြင်းကြတော့ယောက်ျားရဲ့မျိုးစေ့မပါဘူးမျိုးရိုးပညာရှင်များရဲ့အကူအညီလည်းမပါဘူးအမြင့်ဆုံးသောဖခင်သခင်တကိုယ်တော်ကြောင့်ယေရှုခရစ်တော်ဟာလူသားအမြင့်နဲ့အဘတို့ရဲ့အသွေးအသားမပါဘဲအပြုကညာမာရိဝန်းထဲမှာပရိသတ်တွေဆွဲပြီးလူစားတိအဖြစ်ကိုခံယူဖွားတန့်စင်တော်မူခဲ့ပါတယ်။မျိုးရိုးပြည်စပညာရှင်များကယေရှုရဲ့ဖွားမြင်တော်မူခြင်းနည်းလမ်းကိုသူတို့ရဲ့ဤပညာနဲ့တတ်သိပြလို့မရဘူး။အဲ့ဒီတော့မျိုးရိုးပြည်စပညာရှင်များကယေရှုရဲ့ဖွားမြင်တော်မူခြင်းနည်းလမ်းဟာမဖြစ်နိုင်ဘူးလို့ဆိုကြပါတယ်။ဖခင်သခင်ဟာသိပ္ပံပညာရှင်များတတ်သိပြနိုင်တဲ့ဘောင်အတွင်းမှာပဲတကူပြနိုင်ပြီးတဘာဝတရားကိုမလွန်ဆန်နိုင်ဘူးဆိုရင်တော့ဖခင်သခင်ဟာအနန္တတကုရှင်မဖြစ်နိုင်ပါဘူးသို့တော့ဖခင်သခင်ကမိမိဟာအရာခတ်သိမ်းကိုဖန်ဆင်းဖြစ်တည်စေတော်မူသောအနန္တတကုရှင်ဖြစ်ကြောင်းဖခင်သခင်မိန့်တော်မူချက်များနဲ့ပြုတော်မူသောတဘာဝလွန်အမှုများကိုဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းမြင်တွေ့နိုင်ပါတယ်ဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့သက်သေခံချက်ကိုယုံကြည်လက်ခံမှာလားသိပ္ပံပညာရှင်လူသားများရဲ့ထင်မြင်ယူဆချက်ကိုယုံကြည်လက်ခံမှာလားကျွန်တော်ကတော့မုသာနဲ့ကျင်းသောဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့သက်သေခံချက်ကိုအကျွမ်းမဲ့ယုံကြည်လက်ခံပါတယ်အဲ့ဒီတော့အပြုကညာမာရိရဲ့ဝန်းထဲမှာယေရှုဖွားတန့်စင်တော်မူခြင်းအကြောင်းကိုဘာကြောင့်ကျွန်တော်တို့ယုံကြည်ရတာလဲဆိုတဲ့အချက်လေးတွေကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်။အပြုကညာကနေယေရှုဖွားတန့်စင်တော်မူခြင်းအကြောင်းကိုကျွန်တော်တို့ယုံကြည်လက်ခံရတဲ့အချက်တစ်ခုကတော့ဓမ္မဟောင်းကျမ်းထဲမှာဖခင်သခင်ကြိုတင်ဗျာဒိတ်ပေးတော်မူသောကြောင့်ဖြစ်ပါတယ်။အပြုကညာမာရိကနေယေရှုဖွားတန့်စင်တော်မူမဲ့အကြောင်းဟာဓမ္မသစ်ကျမ်းထဲမှာရုတ်တရက်ပေါ်လာတာမဟုတ်ဘူး။လူသမိုင်းမှာရှေးအကျဆုံးကပ္ပာဦးကာလကလေးကဘုရားသခင်ကြိုတင်ဗျာဒိတ်ပေးတော်မူခဲ့ပါတယ်။အာရန်နဲ့ဧဝကဘုရားသခင်တားမြစ်ထားတဲ့အကောင်းမကောင်းသိကြွရအသီးကိုယူဆတဲ့အချိန်ကနေစပြီးဒီလောကမှာအပြစ်တရားဝင်လာပါတယ်။အပြစ်နဲ့အပြစ်ဒဏ်ငရဲမီးအိုင်ကနေလူတို့ကိုရွေးနှုတ်ကယ်တင်ဖို့အပြုကညာကနေယေရှုဖွားတန့်စင်တော်မူမဲ့အကြောင်းကပ္ပာဦးကျမ်းအခိုင်3အခန်းငယ်15မှာအခုလိုအတိအလင်းဖော်ပြထားပါတယ်။သင်နှင့်မိမကို၎င်းသင်ဤအမျိုးအနွယ်နှင့်မိမဤအမျိုးအနွယ်ကို၎င်းငါသည်ရညွှန်းဖွဲ့စေမည်။သူသည်သင်ဤကောင်းကိုကြိတ်လိမ့်မည်။သင်သည်သူဤဖနောက်ကိုကြိတ်လိမ့်မည်ဟု မိန်တော်မူ၏လို့တွေ့ရပါတယ်။မိန်းမ၏အမျိုးအနွယ်လို့ကျွန်တော်တို့တွေ့ရပါတယ်။မိန်းမမှာမျိုးစေ့မရှိဘူး။ယောက်ျားမှာပဲမျိုးစေ့ရှိတယ်ဆိုတာလူတိုင်းလူလူသိကြပါတယ်။မိန်းမ၏အမျိုးအနွယ်ဆိုတာအပြုကညာရဲ့ဝန်းထဲမှာယေရှုခရစ်တော်ကလူသားတိအဖြစ်ကိုခံယူဖွားသန့်စင်တော်မူမဲ့အကြောင်းဘုရားသခင်ကြိုတင်မိန်တော်မူချက်ဖြစ်ပါတယ်။ဟေရှာယအခိုင်9မှာအပြုကညာမာရိဝန်းထဲမှာယေရှုခရစ်တော်လူသားတိအဖြစ်ကိုခံယူဖွားသန့်စင်တော်မူမဲ့အကြောင်းကျွန်တော်တို့တွေ့ရပြန်ပါတယ်။ဟေရှာယအခိုင်9အငယ်14မှာအခုလိုဖော်ပြထားပါတယ်။ထို့ကြောင့်ထာဝရဘုရားသည်ကိုယ်တော်တိုင်နမိတ်လက္ခဏာကိုသင်တို့အားပေးတော်မူမည်ကြည့်ရှုလော့တတို့သမီးကညာသည်ပရိသေဆွဲယူ၍တားယောက်ျားကိုဖွားမြင်လက်တက်ထိုတားကိုအီမာနွယ်လအမည်ဖြင့်မှဲ့ရလက်တန်းလို့တွေ့ရပါတယ်ထို့ကြောင့်ထာဝရဘုရားသည်ကိုယ်တော်တိုင်နမိတ်လက္ခဏာကိုသင်တို့အားပေးတော်မူမည်ဆိုတဲ့အချက်ဟာအလွန်အရေးကြီးပါတယ်ဘုရားသခင်ကိုယ်တော်တိုင်ကကျွန်တော်တို့ကိုတိကျမှန်ကန်ရှင်းလင်းတဲ့နမိတ်လက္ခဏာကိုပေးတော်မူပါတယ်အဲ့ဒီနမိတ်လက္ခဏာကဘာလဲဆိုရင်တတို့သမီးကညာသည်ပရိသတိဆွဲယူ၍တားယောက်ျားကိုဖွားမြင်လက်တန့်ထိုသားကိုအီမာနွယ်လအမည်ဖြင့်မှဲ့ရလက်တန့်ဒါဟာဖခင်သခင်ကိုတော်တိုင်ပေးတော်မူသောနမိတ်လက္ခဏာဖြစ်ပါတယ်အီမာနွယ်လဆိုတာငါတို့နဲ့အတူရှိတော်မူသောဖခင်သခင်လို့အဓိပ္ပာယ်ရပါတယ်အပြုကညာဟာယောက်ျားရဲ့မျိုးစိတ်မပါဘဲကိုဝန်ဆောင်ပြီးတားယောက်ျားကိုဖွားမြင်ခဲ့ပါတယ်အဲ့ဒါဖြစ်နိုင်ပါမလားအဲ့ဒါဘုရားသခင်ကိုယ်တော်တိုင်ပေးသောနမိတ်လက္ခဏာပါဟေရှာယအခိုင်9အခန်းငယ်14ကိုမတ်သဲအခိုင်1အခန်းငယ်20ကနေ21မှာဘုရားသခင်ကောင်းကင်တမန်ကအခုလိုရှင်းပြထားပါတယ်ဤပရိသန္တိသည်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏တားယောက်ျားကိုဖွားမြင်လိမ့်မည်ထိုတားသည်မိမိလူတို့ကိုအပြစ်မှကယ်ချွတ်မည်သူဖြစ်သောကြောင့်ယေရှုဟူသောအမည်ဖြင့်မှဲ့ရမည်ဟုကောင်းကင်တမန်ဆို၏လို့တွေ့ရပါတယ်လုကာအခိုင်1အခန်းငယ်35မှာလဲတတို့သမီးကညာရဲ့ကိုဝန်ဆောင်ခြင်းတားယောက်ျားကိုဖွားမြင်ခြင်းနဲ့ပတ်သက်ပြီးဘုရားသခင်ကောင်းကင်တမန်ရဲ့ရှင်းပြချက်ကိုအခုလိုတွေ့ရပါတယ်ကောင်းကင်တမန်ကလည်းတန့်ရှင်းသောဝိညာဉ်တော်သည်သင်၏အပေါ်မှာတည့်ရောက်တော်မူ၍အမြင့်ဆုံးသောဘုရားသခင်၏တကူအာနုဘော်တော်သည်သင်ကိုလွှမ်းမိုးလိမ့်မည်ထိုအကြောင်းကြောင့်ထိုတန့်ရှင်းသောသားသည်လည်းဘုရားသခင်ဤသားတော်ဟုခေါ်ဝေါ်တမုတ်ခြင်းကိုခံရလိမ့်မည်လို့မြင်တွေ့ရပါတယ်။တတုသမီးကညာရဲ့ကိုဝန်ဟာလူသားမိဘများရဲ့အသွေးအသားမပါဘဲအမြင့်ဆုံးသောဘုရားသခင်တကိုယ်တော်ကြောင့်ဖြစ်တဲ့အတွေ့ထိုသားယောက်ျားလေးဟာတန့်ရှင်းသောဘုရားသခင်သားတော်ဖြစ်ပါတယ်။ယောသတ်ကလည်းသူ့ဇနီးလောင်းရဲ့ကိုဝန်ဟာသူ့ရဲ့ယဉ်သွေးမဟုတ်ဘူးဆိုတာသိတယ်မာရိကိုဝန်ရှိတာကိုယောသတိလိုက်တဲ့အခါအာအောပြော့ဇနီးလောင်းအဖြစ်ကနေတိတ်တခိုးလေးစွန့်ပယ်ဖို့ကြံစည်နေတဲ့အချိန်မှာသူ့ရဲ့ဇနီးလောင်းရဲ့ကိုဝန်ဟာတန့်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်တဲ့အကြောင်းနဲ့တန့်ရှင်းသောဘုရားသခင်သားတော်ဖြစ်တဲ့အကြောင်းဘုရားသခင်ကောင်းကင်တမန်ကရှင်းပြခဲ့ပါတယ်။ကောင်းကင်တမန်မှားထားတဲ့အတိုင်းယောသကမာရိကိုထိန်းသိမ်းပြီးယေရှုမဖွားမြင်မီတိုင်အောင်တန်ဝါဒမပြုတ်တဲ့အကြောင်းမတ်သဲအခိုင်1အခန်းငယ်25မှာအတိအလင်းဖော်ပြထားပါတယ်။တတုသမီးကညာမာရိရဲ့ဝန်းထဲမှာယေရှုလူသားတိအဖြစ်ကိုခံယူဖွားသန့်စင်တော်မူခဲ့ခြင်းမှာလူတို့ကိုအပြစ်မှကယ်တင်ဖို့ဖြစ်တဲ့အကြောင်းမတ်သဲအခိုင်1အခန်းငယ်21မှာအတိအလင်းဖော်ပြထားပါတယ်။ယေရှုခရစ်ကိုယ်တော်တိုင်လူသားတိခံတတ်တော်30ကနေ33အတွင်းမှာဒီလောကမှာမိမိကြွလာခြင်းဟာအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေလောကီလူသားတို့ကိုကယ်တင်ဖို့ဖြစ်တဲ့အကြောင်းအတိအလင်းမိန့်တော်မူပါတယ်။အပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကယ်တင်ဖို့လိုအပ်တော်သူတွေဟာဘယ်သူတွေလဲ။လောကီလူသားတိုင်းကယ်တင်ဖို့လိုအပ်တော်သူတွေဖြစ်ကြပါတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကလူတို့ဟာကယ်တင်ဖို့လိုအပ်တဲ့သူမှန်းကိုကိုကိုမသိကြဘူး။လူသားတိုင်းကိုတရားစီရင်တော်မူမဲ့သူဟာယေရှုခရစ်တော်ကိုယ်တော်တိုင်ဖြစ်တာကိုလည်းလူအတော်များများကမသိကြဘူးလူတိုင်းဘုရားသခင်ပြည့်ညတ်တော်ကိုကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့လွန်ကျူးကြပါတယ်ဘုရားသခင်ပြည့်ညတ်တော်တစ်ပါးပါးကိုကံတစ်ပါးပါးနဲ့လွန်ကျူးရင် ဖယားသခင်ပြညတ်တော့အလုံးစုံကိုလွန်ကျူးသောအပြစ်ရှိတယ်လို့ယာကုပ်အခိုင်နဲ့အငယ်30မှာအတိအလင်းဖော်ပြထားပါတယ်ပြညတ်တော်70ပါးထဲမှာမုသာကိုမပြောဘူးဖယားသခင်ပြညတ်ထားပါတယ်မုသာတခွန်းကိုမိတ်ဆွေပြောဘူးရင်ဖယားသခင်ပြညတ်တော်အလုံးစုံကိုလွန်ကျူးတဲ့အပြစ်ရှိတယ်ဖယားသခင်ပြညတ်တော်ဟာအဲ့ဒါလောက်တင်းကျပ်ပါတယ်အပြူကညာမာရီဝန်းထဲမှာလူစားတိအဖြစ်ကိုခံယူဖွားတန့်စင်တော်မူသောယေရှုခရစ်တော်ကလွဲရင်လူတိုင်းအမြင့်ရဲ့ဝန်းထဲမှာကလေးကလောဘဒေါသမောဟဆိုတဲ့အပြစ်မြူးယူဗီဇပါလျက်မွေးဖွားလာကြသောကြောင့်အကျင့်တရားကောင်းမှုကုသိုလ်နဲ့အပင်ငရေကနေလွတ်မြောက်ဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးလူတိုင်းအပြစ်လောက်ကြပါတယ်အပြစ်လောက်သောသူတိုင်းဘုရားသခင်သတ်မှတ်ထားတဲ့အပြစ်ဒဏ်ကိုခံရကြမှာဖြစ်ပါတယ်ခံရမယ့်အပြစ်ဒဏ်ကတော့ထာဝရငရဲမိအိုင်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်ယေရှုခရစ်တော်ကလောကီသားတို့ကိုကယ်တင်အံ့သောငါငါလာ၏လို့ယောဟန်အခိုင်း၁၂အငယ်58မှာအတိအလင်းမိန့်တော်မူခြင်းဖြစ်ပါတယ်။ယေရှုခရစ်တော်ကလောကီလူသားတို့ကိုအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့နဲ့ဖယားသခင်သားဖြစ်ရသောအခွင့်ကိုပေးဖို့လူတို့ရဲ့အပြစ်ကြွေးရှိသမျှကိုလဝါကတိုင်မှာအသေးခံတော်မူခြင်းဖြင့်ပေးဆက်ခဲ့ပြီးသုံးရမြောက်သောနေ့မှာသေခြင်းကိုအောင်မြင်တော်မူခဲ့ပါတယ်ယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်ဒီနေ့အသက်ရှင်တော်မူသောယေရှုခရစ်တော်ထံသင်ရဲ့အပြစ်အလုံးကိုခွင့်လွှတ်ဖို့တောင်းလျှောက်ပြီးကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်အပြစ်ငရဲတွေကနေထာဝရလွတ်မြောက်ရသောအခွင့်ဘုရားသခင်သားဖြစ်ရသောအခွင့်ကိုပေးတော်မူမှာဖြစ်ပါတယ်။အဲဒါလောကီလူသားတိုင်းအတွက်ကောင်းကင်ကနေယေရှုခရစ်တော်ယူဆောင်လာသောခရစ်မတ်လက်ဆောင်ဖြစ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။